ရိုဟင်ဂျာမွတ်စလင်အမျိုးသမီးတွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကလိမ်မိုင်းဆန်ရအကြမ်းဖက်မှုတွေအများအပြားကျူးလွန်ခဲ့တယ်လို့ကိုရီကျုံခဲ့ရသူတွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်တဦးကပြောလိုက်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှမနေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်တဲ့တင်ပြချက်အတွင်းအဲ့လိုပြောဆိုခဲ့တာပါ။မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတချို့ရှိလာနေတယ်ဆိုပေမဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးလုံခြုံရေးအဖွဲ့အစည်းအများကြီးကြာနေသေးတဲ့အကြောင်းလဲလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကပြောခဲ့ကြပါတယ်။ဒီအကြောင်းကိုတော့ကိုကျော်အောင်လင်းကဆက်ပြီးပြောပြပေးပါပါခင်ဗျာ
။ရိုဟင်ဂျာမွတ်စလင်ပြည်ပခန့်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကနိုဝင်ဘာလ9ရက်နေ့တုန်းကမြန်မာရေးစင်ရချက်ကိုထုတ်ပြန်ခဲ့ပြီးချိန်တလအကြာမှာလက်ရှိချိန်တွေကိုပြန်လည်သုံးသပ်တဲ့အနေနဲ့လူမျိုးရေးကောင်စီမှမနေ့တုန်းကတင်ပြခဲ့ကြတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ရိုဟင်ဂျာအခြေအနေတွေကိုလေ့လာခဲ့ကြသူ2ဦးဖြစ်ကြတဲ့နိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Fredman နဲ့ပြည်ပကအတွင်းလိမ်မိုင်းဆိုင်ရာကြံဖက်မှုဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patel ကလူမျိုးရေးကောင်စီမှသူတို့ရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုတင်ပြခဲ့ကြတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဒုက္ခသည်တွေပြန်ပြီးတော့လက်ခံရေးဆိုင်ရာသဘောတူညီချက်ရခဲ့တာကိုဝမ်းသာကြောင်းဒီကိစ္စတွေကိုလှုပ်ဆောင်အောင်မှာထက်သွင်းစဉ်းစားသင့်တဲ့အဓိကချက်တွေကိုနိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Fletman ကလူမျိုးရေးကောင်စီကိုတင်ပြခဲ့ပါတယ်
First returns must be supported by reconciliation efforts.
ဒုက္ခသည်တွေနေရာပြန်ရေးမှာပြန်လည်တင်းမြတ်ရေးဆိုင်ရာအားထုတ်မှုတွေနဲ့ဖြစ်ရပါလိမ့်မယ်။အချိန်တက်မှတ်ထားပြီးအသေးချာပြန်နိုင်ရေးကိုစီစဉ်ရပါလိမ့်မယ်။ Mr. Kofi Annan အဖွဲ့ရဲ့အကြံပေးချက်ကိုဗဟုပြုပြီးလှုပ်ဆောင်ရပါလိမ့်မယ်။ဒုက္ခသည်တွေရဲ့မူလနေရာတွေဒါမှမဟုတ်ဒုက္ခသည်တွေကလုံခြုံစိတ်ချရတယ်လို့ရေးဒါမှမဟုတ်ဒုက္ခသည်တွေကလုံခြုံစိတ်ချရတယ်လို့ရွေးချယ်တဲ့နေရာတစ်ဝိုက်မှာဖြစ်ရပါလိမ့်မယ်။စကန်ဒါမှမဟုတ်ယာယီနေရာမျိုးမဟုတ်ရပါဘူးရိုဟင်ဂျာတွေကိုလွတ်လပ်စွာသွားလာကုန်ပြီမယ်ဆိုတာကအပြုသဘောဆောင်တဲ့ကိစ္စဖြစ်တယ်ဆိုပေမဲ့လည်းတည်ဆဲဥပဒေတွေအရသူတို့အတွက်သွားလာလို့ရှားခွင့်တွေကတိတ်ပြီးတိတ်ကျလွန်းနေတာပါလွတ်လပ်စွာသွားလာလို့ရှားခွင့်တွေကိုတိုးချဲ့ပေးခြင်းအပြင်သူတို့ရဲ့အခြေခံဘဝနေထိုင်မှုအခြေအနေတွေကိုအစဉ်ပြေစေပါလိမ့်မယ်လောလောဆယ်တတ်မှတ်ထားတဲ့တသက်ကအထောက်အထားဆိုင်ရာကန့်သတ်ချက်တွေကိုရှော့ပေါ်ပြီးဒုက္ခသည်တွေကိုလက်ခံသင့်ပါတယ်ဒုက္ခသည်အများစုကအထောက်အထားတွေအစုံအလင်းပြနိုင်ဖို့ကခက်နေပါတယ်။နောက်ဆုံးတင်ပြလိုတဲ့အချက်ကတော့ဒုက္ခသည်တွေနေရာပြန်ရေးကိစ္စမှာအတွေ့အကြုံများတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပူးပေါင်းဆောင်ရွက်မှုကိုလက်ခံရေးလဲတိုက်တွန်းလိုပါတယ်
။ပြည်ပကအတွင်းလိမ်မိုင်းကြံဖက်မှုဆိုင်ရာအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patel ကဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးလိမ်မိုင်းဆိုင်ရာကြံဖက်မှုတွေကြုံတွေ့ခဲ့ရသူတွေနဲ့တွေ့ဆုံမေးမြန်းခဲ့သူပါ။မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကတူချင်းစီရောအုပ်စုလိုက်ရောရိုဟင်ဂျာမျိုးသမီးတွေကိုအာရမပြုကျင့်မှုတွေအများအပြားနဲ့ရဲဆက်ဆက်လှုပ်ဆောင်ခဲ့တဲ့အကြောင်းလူမျိုးရေးကောင်စီကိုတင်ပြခဲ့ပြီးတော့ပြည်မှုကျူးလွန်သူတွေကိုတရားဥပဒေအရရေးယူဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ
် I urge this body to do everything in its power to seek a swift end to the atrocities to ensure the alleged perpetrators of sexual
လူမျိုးရေးကောင်စီကိုကျွန်မတိုက်တွန်းလိုတာကတဆန်းသမျှအာဏာကိုသုံးပြီးရဲဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ပေးဖို့လိမ်ပိုင်းဆိုင်ရာနဲ့တခြားအကြမ်းဖက်လုပ်ရက်တွေကျူးလွန်ကြသူတွေကိုတရားဥပဒေအရအရေးယူဖို့အကျူးလွန်ခံကြရသူတွေအတွက်ဘေးအန္တရာယ်ကင်းစွာနေထိုင်နိုင်တဲ့အခြေအနေကိုဖန်တီးပေးဖို့ဖြစ်ပါတယ်။ကျမတို့ရဲ့လှုပ်ဆောင်မှုဒါမှမဟုတ်ပြက်ကွက်မှုကိုတမိုင်းကနေမှတ်ချောက်တင်အကဲဖြတ်ပါလိမ့်မယ်။ရခိုင်ပြည်နယ်မှာအရက်သားတွေပေါ်မှာကျူးလွန်ချိုးဖောက်မှုတွေချက်ချင်းရပ်တန့်ဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့ကြိုးပမ်းမှုများဟာတိတ်ကိုထိရောက်မှုရှိစေမှာဖြစ်ပါတယ်။လူသားချင်းစာနာမှုအထောက်အကူတွေကိုလည်းကုလသမဂ္ဂအဖွဲ့တွေချက်ချင်းတွားရောက်ဖို့အတွက်ဆောင်ရွက်ခွင့်ပြုတင်ပါတယ
်။အမေရိကန်ပြည်တော်စုရဲ့ကုလသမဂ္ဂဆိုင်ရာတာဝန်နီကီဟေလီကတော့ရိုဟင်ဂျာဒုက္ခသည်အရေးမြန်မာအစိုးရရဲ့ဂရိကဝတ်ပေးပြောဆိုနေမှုတွေကနေလက်တွေ့လှုပ်ဆောင်လာတွေကိုမြင်လို့တယ်လို့ဆိုပါတယ
်။ This is the fastest displacement of refugees since Rwanda.More people are dead and displaced inside Burma. Yet we still have not seen any concrete action to hold those responsible for these atrocities accountable. Instead, we see an investigation by the Burmese military that denies...
ဒါဟာရဝမ်ဒါပြည်ဒုက္ခသည်တွေအမြန်ဆုံးအိုးအိမ်မဲ့ဖြစ်ကြရတဲ့ဖြစ်ရပါ။ဒါအပြင်မြန်မာနိုင်ငံတွင်မှနောက်ထပ်လူတွေတိဆုံတာအိုးအိမ်မဲ့ဖြစ်ကြတာတွေလည်းရှိနေပါသေး။ဒါပေမဲ့ဒီပြည်မှုကျူးလွန်သူတွေပေါ်ခိုင်မာတဲ့အရေးယူမှုကိုမတွေ့ရသေးပါဘူး။အဲ့ဒီအစားမြန်မာစစ်တပ်ကစုံစမ်းစစ်ဆေးပြီးပြည်မှုကျူးလွန်သူတွေကိုအရေးယူတာလုံးဝမတွေ့ရပါဘူး။ဒါဟာလက်ခံနိုင်စရာမရှိပါဘူး။မြန်မာနိုင်ငံအနေနဲ့လက်တွေ့ဖြစ်ရတွေကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုသင့်ပါလေ။ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကိုအပြည့်အဝသွားရောက်ခွင့်ပြုခြင်းအပြင်ပြည်မှုကျူးလွန်သူတွေကိုအရေးယူနိုင်မှာဖြစ်ပြီးပြည်ထနာကိုအပြေရှားရမှာလေဒါဟာအရေးကြီးပါလေ။ အချိန်ဝမဖြုံးတင်တော့ပါဘူးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုပါဝင်ရက်ဆက်ကြမ်းကြုတ်မှုတွေဖြစ်ပွားခဲ့တဲ့ဆိုတာကတော့ညင်းလို့မရပါဘူးမြန်မာနိုင်ငံမှာလုံခြုံရေးတပ်တွေကျူးလွန်မှုနဲ့အကြမ်းဖက်ရက်ဆက်မှုတွေအလုံးကိုအမေရိကန်ပြည်ထောင်စုကတစ်တင်ရှုံချပါတယ်
မိမိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ဟောက်တူဆွမ်းကမြန်မာအစိုးရရဲ့သဘောထားကိုရှင်းပြပါတယ
် As regards the alleged sexual violence the government of Myanmar has made
a statement that it will not condone such violence and 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 thatပြန်ပြီးတော့ရုတ်သိမ်းထားခဲ့ပြီးဖြစ်ကြောင်းနဲ့ဒေသတွင်းဥပဒေစိုးမိုးမှုတွေကိုရဲတပ်ဖွဲ့ဝင်တွေလှုပ်ဆောင်နေတဲ့အကြောင်းစစ်ချင်းဒီအဖွဲ့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလည်းဒေသတွင်းမှာလှုပ်ဆောင်ခွင့်ရှိနေကြောင်းနဲ့မြန်မာအစိုးရကလက်ရှိလှုပ်ဆောင်နေတဲ့ရခိုင်ဒေသတွင်းအခြေအနေတွေနဲ့ဖြစ်ပေါ်တိုးတက်မှုတွေကိုလည်းမြန်မာတမ်မတ်ဟောက်တူဆွမ်းကကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မတ်ကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားသဘောတူညီထားချက်ကိုအကောင့်ထဲပေါ်တဲ့နေရာမှာ
As we had previously said in this council, whatever momentum we see in our bilateral engagement with Myanmar has been the result
of... Myanmar has been the result of... Myanmar and Bangladesh have been the result of the two-day move. ဒီနိုင်ငံသဘောတူညီမှုကိုဖော်ဆောင်ရမှာလူမျိုးရေးကောင်စီအနေနဲ့ကြီးကြပ်စောင့်ကြည့်ပေးဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းပါတယ်
။လူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့တင်ပြဆွေးနွေးမှုတွေထဲမှာမြန်မာနိုင်ငံတွင်းရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်တိုးတက်မှုတွေရှိလာတယ်ဆိုပေမဲ့ဖြစ်ရှင်းစရာကိစ္စတွေကအများပြားကြံနေတဲ့ကြောင့်ဒီထက်ပိုပြီးတော့တိုးတက်မှုတွေရှိလာအောင်လှုပ်ဆောင်ရဖို့တွန်းအားပေးတိုက်တွန်းပြောဆိုခဲ့ကြပါတယ်။